ပြီးခဲ့တဲ့သတင်းပတ်အောက်တိုဘာ31ရက်ကြာသပတေးနေ့ကရှမ်းပြည်တောင်ပိုင်းပင်လောင်းဖေခုမြို့နယ်ဆက်ကဗန်းမောက်ကြီးရွာနေဘေးလွရွာကိုထွက်ပြေးလာတဲ့ရွာသူရွာသားတွေရဲ့ထော်လာကြီးကားကို120မမဒရုန်းဘုံနှလုံးနဲ့စစ်ကောင်စီတပ်ကတိုက်ခိုက်ခဲ့ပါတယ်။ထိတွေ့မှုဖြစ်ပွားတဲ့ပတ်ဝန်းကျင်ရဲ့ကြေးရွာတွေထဲမှာပိတ်မိသူတွေကိုကယ်ထုတ်ပေးတာ၊ဆိုင်ရိတ်ခါတည်ထုတ်ပေးတာတွေကာကွယ်ရေးတပ်ဖွဲ့ကကူညီကာကွယ်ကယ်ထုတ်ပေးနေတဲ့အချိန်ကြာသာပရီးနေက120မမဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာ၈နှစ်အရွယ်ကလေးငယ်တူပါဝင်အမျိုးသမီး၃ဦးသေဆုံးခဲ့တယ်လို့ပြီးခဲ့တဲ့တောက်ကြံနေကနောက်ဆုံးရထားတဲ့သေဆုံးသူဦးရီစီရင်ကီနီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါတယ်။
ဘာမောက်ကနေပင်လောင်းဖက်ကိုသွားတဲ့စစ်ရှောင်းရင်တန်းကိုစစ်ကောင်စီက drop ပုံချတဲ့အတွက်ဟို B2 ပေါ့နော်အမျိုးသမီး3ဦးတိခိုက်တေဆုံးခဲ့ရပါတယ်တေဆုံးသွားတဲ့အမျိုးသမီး3ဦးကတော့အသက်60ကျော်တဦးရဲ့36နဲ့တဦးပြီးတော့မှ8နှစ်အရွယ်ကလေးတငယ်တဦးပါပါတယ်ပေါ့နော်စုစုပေါင်း3ဦးတေဆုံးခဲ့ပါတယ်ဗျ
စီပြစ်မှတ်အရက်သားပြစ်မှတ်မခွဲကြဘဲစစ်ကောင်စီရဲ့ drone ဘုံတိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်း Karen Hope မြေပြင်တာဝန်ခံနဲ့ကီနီလူခွင့်ရဲ့အဖွဲ့က VOA ကိုပြောဆိုထားပါတယ်။လက်နေကြီးနဲ့လေးချောင်းအာကိုပီပင်လောင်းလမ်းကြောင်းကနေစစ်ကောင်စီတပ်ကစစ်ကြောင်းထိုးနေတာကြောင့်တိုက်ပွဲပြင်းထန်လာလိုက်အခြေအနေပြန်တည်ငြိမ်သွားလိုက်တဲ့အခုဆိုရင်တလားလောက်ရှိပြီလို့ပါဝင်တိုက်ခိုက်နေတဲ့Karen Hope အဖွဲ့မြေပြင်တာဝန်ခံက VOA ကိုအခုလိုပြောဆိုပါတယ်
။သူကစစ်ကြောင်ထိုးနေတော့ရှိတယ်ဗျာကျွန်တော်တို့ကာကင်းနေခဏခဏဖြစ်ပါတယ်။ကျွန်တော်တို့ကင်းရှိတယ်ကာထားတယ်ဗောနော်သူတို့ထိုးလို့မရအောင်သူတို့ထိုးလိုက်ရင်လည်းအဲ့လိုထိတွေ့တာဗောနော်ဖိတွေ့မှုကြာပြီဗျာတလားဝင်ကျင်လာတော့ရှိပြီဗျာအဲ့လိုဖြစ်လိုက်နားသွားလိုက်စစ်ကြောင်ထိုးလာလိုက်ဗောနော်အဲ့လို
အခုစီးပြင်းထန်နေတဲ့ပင်လောင်းဖေကုံမြို့နယ်ဇက်ကခေါင်းဤကြီးရွာအုပ်စုမှာတော့ကြီးရွာဆေးရွာထဲမှနေစစ်ပီးဒုက္ခသည်စုစုပေါင်း 9,000 ကျော်ရှိပြီဖြစ်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတရဲစုကနိုဝင်ဘာ4ရက်ဒီကနေ့မှာ VOE နဲ့ဆက်သွယ်မေးမြန်းချက်မှာဖြေဆိုတည်ပြုထားပါတယ်။အခုလိုဒေသခံတွေဘေးလွတ်တင်းရှောင်နေရတဲ့အချိန်စစ်ကောင်စီတပ်ဟာဒေသခံတွေရဲ့နေအိမ်မှာကျန်နေတဲ့ပစ္စည်းတွေကိုယူသွားတာနေမိရှိုးဖြည့်စီတာလှုပ်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတရဲစုက VOE ကိုပြောပါတယ်
နံပါမူကွန်ပေါ်ဘမ်းမောက်စတဲ့ခြေရွာတွေမှာစကောင်စီဖက်ကပြည်သူရဲ့ခြေရွာတွေတဲ့ကိုပြည်သူရဲ့နေအိမ်တွေကိုပစ္စည်းတွေခိုးယူတာမျိုးတွေလုပ်နေပါတယ်။နောက်ပြီးတော့မှမီးရှို့တာမျိုးတွေလည်းလုပ်ပါတယ်။ဖက်ကွန်မျိုးပေါ်ရက်ွက်တွေကိုလည်းနေတိုင်းပေါ့နော်စကောင်စီတပ်ဖက်ကမီးရှို့တာတွေလုပ်နေပါတယ်
။ဘမ်းမောက်နံပါမူခြေရွာဘက်မှာတော့ခမန်းကြီးဒေသက2000လောက်ဘေးလွရာထွက်ပြေးတင်းရှောင်နေရတာကိုသိရတယ်လို့လည်းတည်နေလူခွင့်ရဲ့တီထောင်သူကိုပညာအကြီးဝေးကိုပြောပါတယ်။
ကျွန်တော်တို့ပြည်နယ်ထဲကိုရှောင်လာတာအယောက်900ရှိတယ်လို့ကျွန်တော်ပြောလို့ရတော့900မျိုးဒီဖဲကုံအရှိချမ်းပေါ့နော်မိုးပြဲဆယ်ရက်ရှိချမ်းမှာ900နေပါရှောင်လာတယ်နောက်တချို့ညောင်ဖဲကုံအလယ်ပိုင်းပေါ့အနောက်ဘက်ချမ်းကိုရွှေ့တာရှိတယ်အလုံးကတော့အယောက်2000လို့တော့ပြောကြတော့ပေါ့နော်ဒါပေမဲ့ကျွန်တော်တို့အတိအကျမသိနိုင်ဘူးဖြစ်နေဟာအဲ့မျိုးတော့ပြန့်ကျဲတဲ့အတွက်ကြောင့်မို့လဲနောက်ပြီးတော့အဲ့ဒီညကတွားလာလာနဲ့ခက်တယ်စစ်ကောင်စီနဲ့တိုက်ပွဲအခုလည်းဆက်သက်ဖြစ်နေတော့ကျွန်တော်လည်းလက်လက်မရှိမှန်ထားဌာနဒီဖက်ရတာတွေအချွေးလုံးငါလို့တော့ဘာလို့မရအောင်ဖြစ်နေလဲအဓိကတော့တက်ပွဲဇုံဖြစ်နေတာပေါ့နော
်လက်တလောပင်လောင်းဖဲခုံစီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဥခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမယ့်ဆက်သွယ်လို့မရသေးသလိုပင်လောင်းဖဲခုံတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်